မြန်မာနိုင်ငံထဲမှာဖြစ်နေတဲ့တရားဥပဒေပြင်ပလှုပ်ရက်ဒဏ်တွေကဒေသတွင်းကိုထိခိုက်နေပြီးပြဿနာဖြစ်စေတယ်လို့ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးထူးကိုယ်စားလှယ် Tom Andrews က VOA နဲ့သူသက်မေးမြန်းခန်းမှာပြောလိုက်ပါတယ်
So this is not just an issue for the people of Myanmar, although of course it very much is, but it's an issue for the entire region.
နေဆက်မှာအခြေချတဲ့ online လိမ်လည်လှည့်ပြတဲ့ cyber ရာဇဝတ်မှုတွေဟာမြန်မာလူထုအတွက်အဓိကထိခိုက်စေတာဖြင့်ဒီလိုတရားဥပဒေမဲ့လုပ်ရက်တွေကတရုတ်နိုင်ငံအပါအဝင်ဒေသတစ်ခုလုံးအတွက်ပါပြဿနာဖြစ်နေတယ်လို့ပြောသွားတာပါ။ဒါ့အပြင်အာနာသိန်းစစ်ကောင်စီဟာရာဇဝတ်လူစုကိုင်းတပွဲပြုတ်မှုနေတယ်လို့လည်းဝေဖန်ပါတယ်။တရားမဲ့မှုတွေဥပဒေပြင်ပအလုပ်တွေဆက်ဖြစ်နေတာကစိုးရိမ်စရာဖြစ်ပြီးဒါဟာမြန်မာပြည်သူတွေနဲ့တွက်တမကပဲမြန်မာနယ်စပ်တလျှောက်နေထိုင်ကြသူတွေကိုထိခိုက်တယ်လို့သတိပေးပါတယ်။စိုက်ဘာရာဇဝတ်မှုတွေမှာဆိုရင်လိမ်လည်လှပြခံရတဲ့တားကောင်တွေထဲမှာတရုတ်နိုင်ငံသားအများပြားပါတယ်လို့ဒီရာဇဝတ်လုပ်ငန်းတွေထဲမှာလူအမြောက်များအတင်းကျပ်ခိုင်းစေခံနေရတယ်လို့သူကထောက်ပြပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့စိုက်ဘာရာဇဝတ်မှုလုပ်ငန်းတွေနှိမ်နင်းရမှာတရုတ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေပြီးပါဝင်သူတွေကိုတရုတ်တာဝန်ရှိသူတွေကိုပြန်လည်လွှတ်ပြောင်းပေးနေတယ်လို့ VOA ကိုဖြေထားပါတယ်ညာ